ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေဘဏ်ကိုလူကိုယ်တိုင်သွားเสียရမလို့ပဲ K+ Mobile Banking ကနေ KBZ Pay ကိုတိုက်ရိုက်ငွေလွှဲနိုင်အောင်မြန်မာ KBZ Pay နဲ့ထိုင်းနိုင်ငံ K+ တို့ပူးပေါင်းပြီးတော့လှုပ်ဆောင်ထားတယ်လို့ KBZ ဘဏ်ကထုတ်ပြန်ထားပါတယ်။ဒီငွေလွှဲစနစ်တွေဟာတရားဝင်အလုပ်သမားတွေအတွက်အဆင်ပြေနိုင်ပေမဲ့တရားဝင်ရွှေ့ပြောင်းအလုပ်သမားတွေအတွက်အဆင်မပြေနိုင်ဘူးလို့လည်းအလုပ်သမားရေးဆောင်ရွက်နေကြသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဦးဝင်းမင်းကတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့မြန်မာနိုင်ငံကိုငွေလွှဲတဲ့အခါဘဏ်ဒါမှမဟုတ်ငွေလွှဲဝန်ဆောင်မှုပေးတဲ့နေရာတွေကိုလူကိုယ်တိုင်သွားเสียရမလို့တော့ပဲအလွယ်တကူငွေလွှဲနိုင်ဖို့အတွက်မြန်မာနိုင်ငံ KBZ Pay နဲ့ Thai Tsikon Bank K Bank ဘဏ်တို့ပူးပေါင်းပြီး K+ Mobile App စတင်လိုက်တဲ့အကြောင်း Thai K Bank နဲ့မြန်မာ KBZ ဘဏ်တို့ကဩဂတ်လ22ရက်နေ့မှာအသေးသေးထုတ်ပြန်ခဲ့ကြတာပါအလားတူမြန်မာတန်ရုံကလည်းမြန်မာတွေအလွယ်တကူငွေလွှဲနိုင်မဲ့ D-Money ဝန်ဆောင်မှုကိုသုံးဖို့တိုက်တွန်းထားပါတယ်အွန်လိုင်းပေါ်ကနေငွေတိုက်ရိုက်လွှဲနိုင်တဲ့ဒီငွေလွှဲစနစ်တွေသုံးဖို့မှာတော့ထိုင်းမှာတရားဝင်နေထိုင်အလုပ်လုပ်ကြပြီးတရားဝင်ဘဏ်စင်ရှိဖို့လိုပါတယ်ဒါကြောင့်ဒီစနစ်တွေကတရားဝင်အလုပ်လာလုပ်ကြတဲ့အလုပ်သမားတွေအတွက်အဆင်ပြေကောင်းတည်နိုင်ပေမဲ့တရားမဝင်ရွှေပြောင်းအလုပ်သမားတွေအတွက်တော့အဆင်မပြေနိုင်ဘူးလို့အလုပ်သမားရေးဆောင်ရွက်နေသူတွေနဲ့ရွှေပြောင်းအလုပ်သမားတွေကပြောကြပါတယ်။ထိုင်းရောက်မြန်မာရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့ကိုမိုးကျိုးကအခုလိုပြောပါတယ်
။ပြောမယ်ဆိုရင်ထိုင်းရောက်တော့မှအထောက်ထားဖြစ်သွားတဲ့အများစုသောရွှေပြောင်းလုပ်သားတွေအနေနဲ့ကိုနဲ့နီးစပ်ရာပတ်သက်ရာဆက်ဆက်ရာ KB တို့ဝေမန်းကြီးတို့အဲ့လိုသူတို့ရဲ့ဒီဝေလဲကွဲစားတွေအကျိုးဆောင်တွေနဲ့ဆက်လက်လုပ်ကိုင်ခြင်းကသူတို့အတွက်လွယ်ကူတယ်မြန်ဆန်တယ်လုံခြုံတယ်စိတ်ချတယ်အစိုးရစနစ်ကကောင်းပင်ကောင်းပင်မလဲစစ်ဆိုးရဖြစ်နေတာစစ်ဆိုးရဖြစ်နေတဲ့အခါကျတော့စစ်ဆိုးရပေါ်မှာမယုံကြည်တာမစိတ်ချတာနောက်တော့မြန်မာတိုင်းဟိုမှာငွေလဲတယ်ဆိုမြန်မာတိုင်းဟိုဆိုတဲ့အချိန်မြန်မာတိုင်းဟိုကိုလည်းဒီထိုင်းမှာရှိတဲ့ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေကယုံကြည်မှုလည်းရှိတာမဟုတ်ဘူးစိတ်ချမှုလည်းရှိတာမဟုတ်ဘူးနောက်တော့မြန်မာတန်ဥစ္စာသူတို့အနိုင်ကျင့်နေတယ်စားစားတိုင်းလုပ်တဲ့ခါမျိုးမှာသူတို့အများအားအနိုင်ကျင့်ခံနေရတယ်ဆိုတော့ဒီမြန်မာတန်ဥပေါ်မှာလည်းယုံကြည်မှုမရှိဘူးအဲ့တော့ယုံကြည်မှုတွေစိတ်ချမှုတွေဒီလွယ်ကူမှုတွေညံဆန်မှုတွေနောက်ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာပိုင်းနေပါဒီလက်ရှိလုပ်နေတဲ့ဒီအစိုးရရဲ့လုပ်ငန်းစဉ်ကဘယ်လိုမှအဆင်မပြေနိုင်ဘူးမအောင်မြင်နိုင်ဘူးလို့သုံးသပ်တယ်လေ
ထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ကြတဲ့မြန်မာတွေစမ်းတဲ့ခြေရှိပေမဲ့အများစုကအောက်လန်းလို့ခေါ်တဲ့တရားမဝင်လမ်းကြောင်းတွေကနေတဆင့်သွားရောက်ပြီးတရားမဝင်အလုပ်လုပ်ကင်နေကြသူတွေဖြစ်ပါတယ်ဒီလိုလူတွေမှာတရားဝင်ဘဏ်အကောင့်မရှိကြသလိုမြန်မာနိုင်ငံကိုငွေလွှဲတဲ့အခါပြင်ပငွေလွှဲဝန်ဆောင်မှုဟွန်ဒီတွေကိုသုံးကြပါတယ်ရွှေပြောင်းလူသမားတူဖြစ်တဲ့ကိုရီမွန်ကတော့အခုပြောတဲ့ငွေလွှဲစနစ်တွေကိုသိချနားမလဲသလိုသူ့အတွက်လည်းအသုံးမဝင်ဘူးလို့ပြောပါတယ
်ကျွန်တော်ကတော့ဘယ်လိုပြောမှာဒီအစိုးရလောက်ပေးတဲ့ဘဏ်နဲ့လွှဲမဲ့အစီအစဉ်ကြတော့မရှိဘူးဗျာ။သူတို့ကြတော့ဒီထိုင်းလောက်သားတရားဝင်85ရာခိုင်နှုန်းလားသူတို့ပြော90ရာခိုင်နှုန်းလားသူတို့လွှဲရမယ်အဲ့လိုပြောတာပဲဘဏ်တူဘဏ်လွှဲလို့ရှိရင်အဲ့လိုကြတော့အဆင်မပြေဘူးလေဒီဘက်မှာကြတော့ကိုယ်အခက်ခဲနေကိုရှိရယ်အဲ MOU နဲ့လာတဲ့သူတွေကြတော့လွှဲဖို့အဆင်ပြေတာပေါ့ကျွန်တော်အောက်လန်းကတက်တဲ့လူတွေကြတော့အဆင်မပြေတဲ့ဟာတွေရှိတယ်။အရင်လွှဲနေကြပွေးစားနဲ့လွှဲတာပဲအဆင်ပြေမလို့ရှင်တာပဲကျွန်တော်ကြတော့
မြန်မာတန်ယုံကတော့ထိုင်းရောက်အလုပ်သမားတွေမြန်မာပြည်ကိုငွေလွှဲတဲ့အခါလိင်ညာခံရတာနဲ့ငွေလွှဲကဈေးကြီးတာတွေကြောင့်အာမခံချက်ရှိတဲ့တရားဝင်ငွေလွှဲဝန်ဆောင်မှုတွေကိုသုံးဖို့သိမ့်မကြခင်ကပဲထုတ်ပြန်ထားပါတယ်။မိုဘိုင်းဖုန်းတွေကနေပဲငွေလွှဲလို့ရပြီးလက်ရှိငွေလွှဲစနစ်တွေထက်ပိုပြီးလွယ်ကူသက်သာတယ်ဆိုရင်တော့စမ်းသုံးသင့်တယ်လို့ပြောသူတွေလည်းရှိပါတယ်။မွန်ပြည်နယ်ကထိုင်းနိုင်ငံမှာသွားရောက်အလုပ်လုပ်ကိုင်နေတဲ့အမျိုးသမီးတူကအခုလိုပြောပါတယ်။
အစိုးရရဲ့ငွေလွှဲစနစ်ကိုတောင်းပို့တကယ်လို့အခုလက်ရှိဘဏ်တွေထပ်ပို့လာကိုမစင်တော့တောင်းပို့အစီအစဉ်ရှိပါတယ်။နှကိုလှောနေတဲ့ငွေလွှဲလုပ်ငန်းတွေကတော့နည်းနည်းခက်တယ်ပေါ့နော်။ကိုအပြင်တော့ရမယ်ပြီးတော့နှာစိတ်လှောရမယ်ဆိုတော့ပို့ပြီးတော့ခက်တယ်။ညီမမြင်ကတော့အစိုးရတွေအခုလိုလောက်တာကမြန်မာရွှေပြောင်းအလောက်တမတော့အတကရပုံတော်တော်လေးအဆင်ပြေပါတယ်ပို့ပြီးတော့လွယ်ကူစေတယ်ဒီအစိုးရလောက်တဲ့ငွေလောစနစ်ကစမ်းတမ်းကြည့်ချင်တယ်ပေါ့နော်တကယ်လို့ကောင်းလို့ဆိုလို့ရှိရင်စမ်းတမ်းကြည့်ချင်ပါတယ
်တရားမဝင်နေထိုင်လုပ်ကင်နေကြသူတွေကတော့ဘဏ်စနစ်ကိုသုံးဖို့အခွင့်အလမ်းမရှိတယ်လို့လက်ရှိငွေလွှဲပွဲစားတွေနဲ့ပဲဆက်လွှဲသွားမယ်လို့ပြောကြပါတယ်ဒီလိုတရားမဝင်အလုပ်သမားတွေကလည်းထိုင်းမှာတန်းနေရှိပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း နိုင်ငံရေးမတည်ငြိမ်မှုတွေလူမှုစီးပွားအချက်အတဲတွေနဲ့လုံခြုံခွင့်လန်းရှားပါမှုတွေကြောင့်မြန်မာနိုင်ငံသားအများစုဟာပြည်ပနိုင်ငံတွေကိုထွက်ခွာအလုပ်လုပ်နေကြရတယ်လို့အများစုကအိန္ဒိယချင်းထိုင်းနိုင်ငံထဲမှာလာရောက်အလုပ်လုပ်နေကြတာပါအခုဆိုရင်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလုပ်သား9သန်းနီးပါးအထိရှိနေပြီးအများစုကတရားမဝင်အလုပ်လုပ်ကြနေကြသူတွေဖြစ်တယ်လို့အလုပ်သမားအရေးဆောင်ရွက်နေသူတွေကပြောကြပါတယ်ခင်ဗျ